ကချင်ပြည်နယ်တွင်မှစစ်ရေးပဋိပက္ခတွေအဆုံးသတ်ဖို့ငြိမ်းချမ်းရေးဆွေးနွေးပွဲတွေလှုပ်ဆောင်နေတဲ့အချိန်မှာပဲဒီအစိုးရတပ်ဘက်ကနေထိုးစစ်ဆင်တာကိုရက်ဆိုင်လိုက်တဲ့အတွက်နယ်မြေထဲမှာအနည်းငယ်စစ်အေးသွားတယ်လို့သိရပါတယ်။ဒါပေမဲ့လည်းကြောက်စိမ့်ထွက်ရှိရာကချင်ပြည်နယ်ဖားကန့်ဒေသဘက်မှာတော့ဒီရက်ပိုင်းအတွင်းအာဏာပိုင်တွေဘက်ကတနိုင်တပိုင်းကြောက်တူးခွင်တွေကိုပိတ်ပင်လိုက်တာကြောင့်လက်လုံလက်စားသမားအများစုဟာအခက်အခဲတွေနဲ့ရင်ဆိုင်နေရပါတယ်။ဒီလိုမျိုးရှာဖွေစားသောက်ဖို့အခက်အခဲတွေရှိလာတာနဲ့အမျှတစ်ချိန်တည်းမှာလည်းရာဇဝတ်မှုတွေကလည်းပိုပြီးတော့များလာနေတယ်လို့ဒေသခံတွေကပြောပါတယ်။ဒီသတင်းအပြည့်အစုံကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကပြောပြပေးပါရှင်။
ဟုတ်ကဲ့အစိုးရရဲ့ကချင်လွတ်လပ်ရေးအဖွဲ့ KIO ကိုယ်စားလှယ်တရုတ်နိုင်ငံမှာတွစ်ဆုံဆွေးနွေးမှုတွေမစတင်ခင်ကတည်းကတိုက်ပွဲတွေငြိမ်သက်လာပေမဲ့ဒေတာတွင်းကလက်လုံလက်စားသမားတွေကတော့ကြောက်တူးဖို့ခွင့်ပိတ်ပင်ထားတာကြောင့်စားရေးတောက်ရေးအတွက်အခက်အခဲတွေ့နေကြရပါတယ်
တိုက်ပွဲတော့မရှိဘူးဒါပေမဲ့ဒီမှာအစိုးရစစ်တပ်စစ်ကြောင်းကတွားလိုက်လာလိုက်နဲ့အခုကအလုပ်အကိုင်ပါမှမရှိဘူးနောက်ဒီမှာကြောက်မတူးခိုင်းဘူးအဲ့ဒါဒီမှာတကယ်လို့တနေ့စားအမျိုးလုတ်ွယ်ဒီမှာလိုက်တူးတနိုင်ပိုင်းလိုက်တူးတဲ့လူတွေကတော့အခုတော်တော်လေးဒုက္ခရောက်လာတယ်။အမျိုးအပြင်းနဲ့ရောက်လာပြီးပါ냐ခွာလုံမှန်ခွင်ရှိတဲ့ဘက်တွားလို့ချင်နေမရဘူးလေ။ကြောက်တူးတဲ့ညာလည်းတွားလို့မရဘူး။အခုကတော့အမိန်ထုတ်ထားတာကဒီကျွန်တော်တို့ဖနက်ယူယူပိုင်းဖနက်ကြီးတာဒီနော်မတ်ကိတ္တနဲ့ပါ냐အဲ့လိုမျိုးပြောထားတယ်။နောက်ကြောက်နေပတ်သက်တဲ့ဟာပေါ့ပြူတန်တိုင်ပေါ်တောင်းကစားပေါ်တာမျိုးကစားပါတော့လို့မရဘူး။အဲ့လိုမျိုးတွေ့လို့ရှိနေအဖမ်းတယ်မှမရှိပါတဲ့ဟာအလုံးယူလိုက်တယ်
။ဒါကတော့ဒေတာကန်တယောက်ပြောသွားတာဖြစ်ပါတယ်။ကြောက်စိမ့်နဲ့ရွှေတူးဖော်တာကိုအာနာပိုင်တွေကပိတ်ပင်တာဖြစ်တယ်လို့လည်းအခြားဒေသခံတယောက်ကပြောပါတယ်
။ဆက်ဆိုင်ရာအုပ်ချုပ်ရေးကနေသူတို့အမိန့်ထုတ်ပြန်ထားပြီးမှဒါကြောက်မတူးပါဘူးရွှေမရှာဘူးဆိုလည်းကြောက်ပြောနေတာလေးကျွန်တော်တွေ့နေရတယ်ဗျ။စစ်ပေးတာကဖြစ်တာတမျိုးအဲ့ဒီကြောက်စိမ့်တူးဖော်ပြီးဒီရောင်းစားနေကြဒီသားမှာကြောက်လည်းမတည်ရဘူးကြောက်လည်းမတူးရဘူးဆိုတော့လူတွေကအားမလုံစားလုံရတဲ့နေသားအကုန်လုံးကပေးကြနိုင်ကြဖြစ်နေတဲ့အနေအထားမျိုးရှိနေတာပေါ့ဗျာ
။ဒီလိုပိတ်ပင်တာကတော့ဒီလ9ရက်နေ့ကစတင်ခဲ့တာဖြစ်ပါတယ်။ဖကန်တီတာမှာနိုင်ငံတော်နဲ့အကျိုးတူကြောက်စိမ့်တူးဖို့နေတဲ့ကုမ္ပဏီလုတ်ကွက်တွေမှာပိတ်ပင်နေတာဖြစ်ပါတယ်။ဒီလုတ်ကွက်ဧရိယာတွင်းမှာနေထိုင်ပြီးဒဘိုင်တိုင်တူးဖို့နေတာတွေကိုလည်းဖယ်ရှားရှင်းလင်းနေတယ်လို့ဒေတာကန်ကပြောပါတယ်။ဒီလိုတူးဖို့နေသူတွေဟာတချိန်ကကုမ္ပဏီကြီးတွေကစွန့်ပစ်မြေစာတွေမှာရေမစေးကြောက်ရှာဖွေသူတွေဖြစ်ပြီးအခုအခါတိုက်ပွဲတွေဖြစ်နေတာကြောင့်ကုမ္ပဏီလုပ်ငန်းတွေရပ်ဆိုင်ထားတဲ့အတွက်ဒဘိုင်တိုင်တူးဖို့လာကြတာဖြစ်ပါတယ်။အခုလိုဒပိုင်းတနိုင်တူးဖို့ခွင့်ပိတ်ပင်လိုက်တာကြောင့်ဖားကန့်ဒေတာအတွင်းမှာရာဇဝတ်မှုတွေလည်းတိုးများလာနေတယ်လို့ပြောပါတယ်
။ဒီမှာရှိတဲ့တင်းချီတဲ့လူလူတွေကဒါတွေကမလုပ်ဆောင်ရဘူးဆိုရင်ဒါဟိုရာဇဝတ်မှုတွေထူပြောလာနေတဲ့အနေအထားရှိတယ်ဗျ။အခုလက်ရှိကိုပဲဒီကေအုပ်စုနေတဲ့လုံခေအုပ်စုကန်ခီဒေတာပေါ့ဗျာ။ကေအင်းတိုင်းချောက်အခုဒါတိုင်းချောက်ကတော့ခက်တာဖယ်သွားပြီးတယ်လေ။အဲ့ဒီဒေတာမတွေကအိမ်တွေချောင်းချီရှိတယ်ဗျ။အဲ့ဒီမှာလည်းအိမ်တွေစွန့်ခွာပြီးလူတွေကဆစ်ချောင်းစခန်းတွေမှာပြေးလာကြတဲ့အခါသူတို့ရဲ့နေအိမ်တွေမှာဖောက်ထင်းခါလာတယ်အများကြီးဗျာ။နေနေနော်မို့အဲ့ကိစ္စလေးကတော်တော်စိုးစိုးဝါဖြစ်နေအိမ်မှာရှိတဲ့ပစ္စည်းကြာလာတယ်မြတ်အကုန်လုံးပါဗျာကြောက်ရောပါရောအိမ်မှာရှိတဲ့ပစ္စည်းတွေကစားအကုန်လုံးဖောက်ထွင်းခိုးယူခံနေကြရတယ်နိ
ဖကန်တီတာဘက်ကနောက်ဆုံးစီရေးအခြေအနေကိုတော့ကချင်လွတ်လပ်ရေးတပ်ဖွဲ့ KIA တရင်6ရဲ့တရင်မှုဒုဗိုလ်မှူးကြီးဇော်တွဲကအခုလိုပြောပါတယ
်ဆွေးနွေးတဲ့နောက်ပိုင်းမှာတော့ကျွန်တော်တို့ကတော့လောလောဆယ်တော့ပါမတော့မဖြစ်ဘူးမဖြစ်အောင်တော့ကျွန်တော်ချောင်နေလို့ပါကွာဟိုကသူတို့ကတော့အေးကျွန်တော်တို့ရှိတဲ့ဘက်မှာဥတီမရောက်လာတဲ့တိုင်းရင်တပ်ဖွဲ့တွေရှိတာပေါ့ဒါမှလည်းကျွန်တော်တို့လည်းပြဿနာမဖြစ်အောင်ကျွန်တော်တို့ခြောက်နေတဲ့ခြောက်နေတဲ့အတွက်ကြောင့်ပြဿနာမဖြစ်တာပါသူတို့ကဖူးစီမလုပ်ဘူးဆိုတဲ့ဟာကိုနင်းနေယုံကြည်ရခက်နေတယ်သူတို့ကတိုင်းရင်သူတို့ရကျင်နေကျွန်တော်တိုင်းရင်တို့တပ်ခွဲတို့ဆိုတဲ့သူတို့အားလုံးကမှသူတို့ထိုင်တော့ပြီဒါမှလည်းကျွန်တော်ရှိတဲ့ဘက်မှာဥတီမပြန်လာတယ်ဆိုတော့ဒီရှာမပြန်တိုက်မဲ့ပုံစံဖြစ်နေတာအဲကြောင့်ကျွန်တော်တို့လည်းပုံရှာနေရှာမရှိလာတဲ့အချိန်မှာတော့ပြဿနာနဲ့ပြန်ဆက်ဖြစ်လာနိုင်တာပေါ့နော်
လောလောဆယ်ဖာကန်ဒေတာမှာစစ်ပြေးဒုက္ခသည်တပေါင်းလောက်ရှိနေပြီးလုံခင်းကဒုက္ခသည်စခန်းတွေမှာလူ3000လောက်ဖာကန်နဲ့စိတ်မှုကဒုက္ခသည်စခန်းတွေမှာလူ1000လောက်စီရှိနေတာဖြစ်ပါတယ်ကျန်သူတွေကတော့နီးစပ်ရမိတ်ဆွေတွေနဲ့ဆွေမျိုးတွေအိမ်မှာနေထိုင်နေကြတယ်လို့ဒုက္ခသည်အရေးဆောင်ရွက်နေသူတဦးကပြောပါတယ်ဒီဒုက္ခသည်တွေကိုတော့ဒေတာခံပြည်သူတွေဘာသာရေးနဲ့လူမှုရေးအဖွဲ့တွေကကူညီထောက်ပံ့ထားကြတာဖြစ်ပါတယ်ပြီးခဲ့တဲ့အပတ်အတွင်းကတော့မြကြီးနားကလာရောက်တဲ့ KBC ခေါ်ကချင်နှစ်ချင်းခရိယံအသင်းကကုညီရေးအဖွဲ့ကိုအစိုးရစစ်တပ်ကပိတ်ပင်ခဲ့တယ်လို့သတင်းထွက်ပေါ်ခဲ့ပါတယ်။ဒီလ9ရက်နေ့ကကုလသမဂ္ဂအထူးကိုယ်စားလှယ်ဗီဂျေးနန်ဘီယာကချင်ပြည်နယ်ကိုတွားရောက်ခဲ့တဲ့နောက်မှာတော့စစ်ပြေးဒုက္ခသည်တွေကိုလူသားချင်းစာနာတဲ့အကူအညီတွေပေးအပ်ဖို့တွားရောက်နိုင်တော့မှာဖြစ်ကြောင်းသတင်းထုတ်ပြန်ပါတယ်။ကုလသမဂ္ဂကကချင်ပြည်နယ်အတွင်းကိုလူသားချင်းစာနာတဲ့အကူအညီတွေကိုလွန်ခဲ့တဲ့နှစ်ဇူလိုင်လကနောက်ဆုံးပေးပို့ခဲ့တာဖြစ်ပါတယ်